ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိကြီးခုနှစ်ဦးကိုအက်သီယိုးပီးယားနိုင်ငံကသူ့နိုင်ငံကနေနှင်ထုတ်ပိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်ကအက်သီယိုးပီးယားဝန်ကြီးချုပ်အဘီအာမက်ကိုပြောကြားလိုက်ပါတယ်။အခုလိုကုလထိတ်တန့်အရာရှိကြီးတွေကိုနှင်ထုတ်တာကိုကုလသမဂ္ဂကလက်မခံကြောင်းအထွေထွေချုပ်ကအက်သီယိုးပီးယားဝန်ကြီးချုပ်ကိုတောက်ကြံနေကဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာလို့အထွေထွေချုပ်ယုံဒုတိယပြောခွင့်ရဖာရန်ဟက်ကပြောပါတယ်။ကုလသမဂ္ဂဥပဒေရေးရာဌာနကနယူးယောက်မှာရှိတဲ့အက်သီယိုးပီးယားကုလရုံးကိုစာပေးပို့ပြီးကုလအရာရှိတွေကိုနှင်ထုတ်ခွင့်မရှိကြောင်းအကြောင်းကြားခဲ့တာပါ။ကုလလူသားချင်းစာနာမှုဆိုင်ရာရုံးဒုတိယအကြီးအကဲနဲ့ UNICEF ကိုယ်စားလှယ်အပါအဝင်အရာရှိကြီး9ဦးကို82နှစ်အတွင်းထွက်ခွာသွားဖို့အက်သီယိုးပီးယားအစိုးရကချက်တဲ့ပရင်းနဲ့မှညွှန်ကြားခဲ့တာပါ။အက်သီယိုးပီးယားနိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီ9ဦးဟာနိုင်ငံပြည်ရင်းရေးကိုဝင်ရောက်နှောက်ယှက်သူတွေလို့ Twitter မှာရေးသားခဲ့ပါတယ်။အခုလို UNICEF အကြီးအကဲအရာရှိကြီး9ဦးကိုနိုင်ငံကနှင်ထုတ်ဖို့အက်သီယိုးပီးယားအစိုးရရဲ့ဆုံးဖြတ်ချက်ဟာစိတ်မကောင်းစရာဖြစ်တယ်လို့စိုးရင်ကြလည်းကောင်းတယ်လို့ UNICEF အဖွဲ့ကတောက်ကြံနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။